ာလင်းနဲ့ကိုင်ခုနှစ်ဖွဲ့ပါဝင်တဲ့ Federal နိုင်ငံရေးညီနိုင်ဆွေးနွေးမှု Committee FNPCC အစည်းအဝေးကိုဝန်ကြီးပန်ဆမ်းမြို့မှာကျင်းပကြောင်းစက်တင်ဘာလ16ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအေးအေးရခိုင်တပ်ဒုစီဦးစီးချုပ်ဒေါက်တာညိုထွန်းအောင်ကပြောပါတယ်ဝါခေါင်းဆောင်ကလစ်တွေနဲ့တွေ့ဖို့သွားတာဖြစ်ပြီးရတကောင်ရတယ်လို့လည်းဆိုပါတယ် FNPCC Committee ကိုဝါတပ်ဖွဲ့ကဦးဆောင်ပြီး KIA ကချင်တပ် SSPP ရှမ်းပြည်တိုးတက်ရေးတပ် TNLA တာအောင်တပ်MNDAA ကိုကန်တက် NDAA မိုင်းလာတက်နဲ့ AA ရခိုင်တက်တို့ပါဝင်ပါတယ်မြောက်ပိုင်းမဟာမိတ်လို့လည်းခေါ်ပါတယ်ဝါနဲ့မိုင်းလာကတွဲလို့စစ်ကောင်စီကိုတိုက်ခိုက်နေသူတွေဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာစစ်ကောင်စီနဲ့တိုက်ပွဲဖြစ်နေတဲ့ချင်းပါတဲ့အစည်းအဝေးဖြစ်လို့အမျိုးမျိုးထင်ကြီးပေးကြပါတယ်ဒီတော့တွင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်နဲ့အလဲပိုင်းကကျေးတိမြို့နယ်မှာစစ်ကောင်စီကကူညီနေတဲ့ရှမ်းပြည်ထူထောင်ရေးတပ် RCSS နဲ့ရှမ်းပြည်တိုးတက်ရေးတပ် SSPP တို့စက်တင်ဘာလသတို့တပ်ပတ်မှာတိုက်ပွဲဖြစ်ကြောင်းသိရပါလေ RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စည်ရဲ့ဩဂုတ်လနေပြည်တော်ခရီးအပြီးမှာဖြစ်တဲ့တိုက်ပွဲတွေပါပဲ
မြောက်ပိုင်းမဟာမိတ်ဟာ NCA အပြည့်ရစာချုပ်လက်မှတ်ထိုးရတာမဟုတ်ပင်မဲ့နေပြည်တော်မှာဆွေးနွေးလေရှိပါတယ်မြောက်ပိုင်းမဟာမိတ်ရဲ့ပန်ဆန်းအစည်းအဝေးကျင်းပပြီးမကြာမီစတေမာလာ26ရက်နေ့မှာဝါတပ်ဖွဲ့မိုင်းလာတပ်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေး SSPP တပ်ကကိုယ်စားလှယ်တွေစစ်ကောင်စီနဲ့ဆွေးနွေးဖို့နေပြည်တော်ကိုသွားရောက်ခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးတပ်ဟာဩဂုတ်လ4ရက်နေ့ကလည်းနေပြည်တော်မှာဆွေးနွေးပါတယ်။ရှမ်းပြည်ထူထောင်ရေးတပ်ကိုစစ်ကောင်စီကထောက်ခံအားပေးပြီးရှမ်းပြည်တိုးတက်ရေးတပ် SSPP ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ကထောက်ခံအားပေးပါတယ်။မြောက်ပိုင်းမဟာမိတ်မှာစစ်အင်အားအများဆုံးရှိတာမို့ဖွဲ့ဝင်အချင်းချင်းစည်ရေးချိတ်ဆက်မှုရှိတယ်လို့ခန့်မှန်းကြပါတယ်။မြောက်ပိုင်းမဟာမိတ်မပေါ်မီကလေးကကချင်တအောင်ရှမ်းနဲ့ဝါတပ်တို့ဟာပူးပေါင်းဆောင်ရွက်လေးရှိပါတယ
်။တိုင်းနာလက်နက်ကိုင်အချင်းချင်းပူးပေါင်းဆောင်ရွက်တဲ့အစင်အလာဓလေ့ကိုလွန်ခဲ့တဲ့မေလ2ရက်နေ့ထုတ် Transnational Institute စာဆောင်မှာခွန်စေလုံဆိုသူကရေးထားပါလေ။တိုင်းပလောင်တက်မှုစိုင်းစေလင်းဟာရှမ်းပြည်တိုးတက်ရေးပါတီမှဥက္ကဋ္ဌလုပ်ဖူးတယ်လို့ဆိုပါတယ်။တန်ရမြို့နယ်အခြေစိုက်ရှမ်းပြည်တိုးတက်ရေးတပ်ဖွဲ့တစ်ခုလုံးနီးပါးဟာဝါစစ်တီတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကြီးရွတ်စည်ရဲ့ရှမ်းပြည်ထူထောင်ရေးတပ်ကိုစစ်ကောင်စီကကူညီသလိုရှမ်းပြည်တိုးတက်ရေးတပ်ကိုလည်းမြောက်ပိုင်းမဟာမိတ်အဖွဲ့ကကူညီနေတာသိတာပါပဲ။နေပြည်တော်ကဆွေးနွေးပွဲတွေဟာဒီအချက်ကိုသဝေသဝါ